ကျောင်းဆောင်ကြီးများမြန်မာနိုင်ငံမှာ7 July ခေတ်ကဒီဖြစ်ရရာစုဝဲကြော်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့သမိုင်းအနေနဲ့ပြန်ကြည့်မယ်ဆိုရင်အခုအချိန်ထိဘယ်သူကပြစ်ခတ်သလဲဘယ်သူကအမိန်ပေးသလဲဆိုတာဆင်းရှင်းလင်းမသိရသေးပါဘူးဘယ်နှစ်ယောက်တည်ဆုံရသလဲဆိုတာလည်းပဲအတိအကျမသိရသေးပါဘူးတာဝန်ရှိတဲ့လူတွေကတယောက်နဲ့တယောက်လက်ညှိုးထိုးပြီးတော့ညင်းနေရတယ်သူပြစ်တာမဟုတ်ဘူးငါအမိန်ပေးတာမဟုတ်ဘူးဆိုပြီးတော့ဆိုတော့ဒီကိစ္စကသမိုင်းထဲမှာဘယ်လိုမှတ်တမ်းတင်ကြံရေးခဲ့မယ်ထင်ပါလဲဆရာဒီလိုပဲမပြတ်မသားနဲ့မရှင်းမလင်းဖြစ်ပြီးတော့ကြံရေးခဲ့မယ်ဖြစ်ရတခုများဖြစ်နေသလားဆရာ
ဟုတ်မြန်မာနိုင်ငံရဲ့သမိုင်းမှာဒီအာဏာရှိတဲ့လူကသမိုင်းရေးတယ်လို့ဖြစ်နေတာဟုတ်ပြီဒီရတော့စစ်တပ်ကအာဏာရှိရဲ့နှစ်ပေါင်းကများတဲ့အခါကျတော့စစ်တပ်ကလည်းသူလောက်တာမှန်တယ်ဆိုပြီးရေးတာပေါ့60နှစ်လူသားပွဲမှာတာဝန်အရှိဆုံးကမိုးချုပ်နေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာအရှိဆုံးအဲ့တော့ဒါကိုသူရှောင်လို့မရဘူးဒါကိုသူရှောက်ပြီးတော့ရှောင်နေတာဒါအင်တန်တာဖေးဘောနေတဲ့အလုပ်ပဲနောက်သူကနေထပ်စပြီးတော့ဖြစ်လာတယ်1988ရေးတော်ဘူးအဲ့ဒီမှာလည်းဗိုလ်ချုပ်နေဝင်မယ်လို့အရသာအများအပြားကိုအစုလိုက်အပြုံလိုက်ရဲရဲဆက်ဆက်တက်ဖြတ်တဲ့စစ်ဘူဟာဒါဒီဗိုလ်ချုပ်နေဝင်မယ်ပြန်သူကနံပါတ်1ပဲ88မှာသူနဲ့သူ့တပည့်ဘုခင်ညွန့်နေရတာအဓိကတရားခဏနေပဲဆိုတော့ဒါရင်ကိုဗိုလ်ခင်ညွန့်ကသူ့ရဲ့ကိုရင်းမှတ်တမ်းရေးတဲ့အခါမှာတခုမှမပါဘူးဒါသူ့အကြောင်းပဲသူချီးကျူးပြီးရေးတာလေအဲ့တော့ဒီဥစ္စာတွေကဒီသမိုင်းလိန်နဲ့အမှုပေါ့ဗျာအဲ့တော့ဒီစစ်တပ်ကစပြီးတော့သမိုင်းလိန်တာပေါ့ဗျာထိန်ချန်တာပေါ့အဲ့တော့စစ်သမိုင်းအောင်ကြည့်ရင်ထိန်ချန်တာတွေအများကြီးရှိမယ်အဲ့တော့ဒါမျိုးကဗမာပြည်မှာကျွန်တော်တို့ဒီဆွဲဆုံချမ်းလို့ဟာမျိုးပေါ့ဗျာ encyclopedia လို့ဟာမျိုးဟိုဒီ comedy ဖွဲ့ပြီးတေးချာရေးဖို့လိုတယ်ဗျာဒီဥစ္စာဟိုအရင်ဟိုဂျပန်ခေတ်တည်းကစပြီးတော့ဒီသမိုင်းလိန်တွေကတိတ်မြားတယ်ဥပမာဟိုလူငယ်တွေကထင်းနေတယ်တမ္ပရဝါတိုက်လိုက်လို့တကားလေလွတ်လိုက်ရတယ်ဆိုတာမဟုတ်ဘူးဗျာဒီလွတ်လိုက်ရတယ်ဆိုတော့ဂျပန်စစ်ရှုံးပြီးအင်္ဂလိပ်စစ်နိုင်လို့အင်္ဂလိပ်နဲ့စစ်နိုင်တဲ့အတွက်အင်္ဂလိပ်နဲ့ဗမာနဲ့ဆင်းစားပြီးတော့အင်္ဂလိပ်ကပေးတဲ့လွတ်လိုက်ရေအဲ့တော့တမ္ပရဝါဘာမှတိုက်တာမဟုတ်ဘူးအဲ့တော့အဲ့လွတ်လိုက်ရေဘိုးကျောင်းအောင်ဆန်းလွတ်လိုက်ရေကျိုးပန်းနေတဲ့အချိန်မှာဗမာတမ္ပရဝါအင်္ဂလိပ်လက်အောက်မှာအင်္ဂလိပ်စစ်တပ်ရဲ့လက်အောက်မှာရှိနေပါလေအဲ့တော့ဘယ်လိုလုပ်ပြီးတော့အင်္ဂလိပ်စစ်တပ်ရဲ့လက်အောက်ကအင်္ဂလိပ်ကိုတွန်းလာမလဲအင်္ဂလိပ်စစ်တပ်အောက်မှာအင်္ဂလိပ်ခိုင်းတာလုပ်နေတယ်တတ်မတော်ပါအဲ့ဒီဗိုလ်ချုပ်အောင်ဆန်းလွတ်လိုက်ချူပန်းနေတော့ကအဲ့လိုမျိုးတွေကအများကြီးရေးဖို့လူတွေဗျ
ဟုတ်ကဲ့ဆိုတော့အခုအဲ့ဒီခစ်တိုင်မှာတကယ်ကြုံခဲ့ရတဲ့လူတွေကသူတို့ကိုယ်တိုင်ပြောခဲ့တဲ့စကားသမိုင်းထဲမှာတော့ဒါဟာခစ်တိုင်အထောက်အထားဆိုပြီးတော့တံပိုးထားမယ်ဘာညာရှိရပါ့ဆရာ contemporary evidence လို့ဆိုတော့အဲ့ဒါကိုသူတို့ခစ်တိုင်အထောက်အထားသမိုင်းလို့မယူဆနိုင်ဘူးသမိုင်းတံပိုးမရှိလောက်ဘူးပေါ့ဆရာသူတို့ပြောတဲ့စကားတွေက
ဟုတ်ကဲ့ဘာလို့လဲဆိုတော့ဒီအခုဥမာဆိုလို့ရှိရင်ညာဟိုအရင်တုန်းကဒီဟိုကိုကျော်စံသားလည်းပြီးပါတယ်အဲ့တော့ခင်ဗျားဗမာပြည်မှာငယ်ရှိသေးတာမသိဘူးနေဝင်းရတဲ့တမိုင်းအဖြစ်မှပြုစုရေးဆိုပြီးလုပ်တယ်တင
်ဟုတ်ကဲ့ဟုတ်ပါတယ်
ဘိုးစောင်းမောင်လက်ထက်မှာတမိုင်းဌာနမှာဟ
ုတ
်ကဲ့လုပ်တော့အဲ့ဒီမှာတခါတည်းဟိုဒီဥပမာကျွန်တော်တခုပြောပြမယ်ညာဒီဟိုဒီပြင်းမနာမှာဒီဘိုးချုပ်အောင်စာမပေးခင်ရပါဗျာဘိုးချုပ်အောင်စာအစိုးရလက်ထက်မှာဘိုးချုပ်အောင်စာအစိုးရကိုဆန့်ကျင်ဖို့ဒီပြင်းမနာမှာဒီလက်သမားဘုံခဏပေါ်လာတယ်ဆိုအဲ့ဒီလေသမားတို့ ਨੇ ပတ်သက်ပြီးတော့ပြည်စစ်တပ်ကဒုဗိုလ်ချုပ်ကြီး BRICS နဲ့ဗိုလ်ချုပ်အောင်ဆန်းတို့ကဒီအထူးစစ်ဆင်ရေးလုပ်ဖို့စဉ်းစားတယ်။ဒီစစ်ဆင်ရေးကိုတိုင်ရင်လေးရဲ့တိုင်ရင်ဘူးဗိုလ်ချုပ် Jared နဲ့ဒုတိုင်ရင်ဘူးဒုဗိုလ်မှူးကြီးနေဝင်းတို့ကတာဝန်ယူပြီးတော့လုပ်တဲ့ Flash စစ်ဆင်ရေးလို့ခေါ်တယ်။1949မတ်လမှာလုပ်တဲ့ဒီစစ်ဆင်ရေးပဲ။အဲ့တော့ဒီစစ်ဆင်ရေးကိုဗိုလ်ချုပ်အောင်ဆန်းအနေနဲ့ကတိုင်ရင်လေးကိုတာဝန်ပေးတာဒီထဲမှာတို့အရင်ကဖက်စစ်တော်လာရေးမှာအနစ်နာခံကြတဲ့ရေမျိုးချစ်ရေဘော်ကြီးအများကြီးပါတယ်အဲ့တော့ဒီလူတွေကိုစီယုံသိမ့်သွင်းမို့ဆိုပြီးတော့ဒုတိုင်ရင်ဘူးဒုပုံဝင်နေဝင်းကိုအဓိကတာဝန်ပေးပြီးတော့စီယုံသိမ့်သွင်းတယ်ဘိုးချုပ်နေဝင်းကလည်းဒီတိုင်းပဲသမိုင်းသူတွေသဏ္ဍာန်ကိုပြောပြတယ်ဒီသူ့ရဲ့ဒီစီယုံရေးနီးပြူအကြောင်းတခါတည်းဟိုပြင်းမနာကကွန်မြူနတီပုံကမှုကနေရုံးချုပ်သွားတယ်ဆိုပြီးတော့သူကသမိုင်းအဖြစ်မှတင်မှရေးတာတယ်အဲ့တော့မြန်မာနိုင်ငံသမိုင်းပထမဒွဲပေါ့ဗျာသမိုင်းဒါနာတုတ်မှာရေးထားတယ်အဲ့ဒါကိုတခါလေကိုတင်းကလည်းဒီရောဘတ်တေလာလည်းတခါလေထပ်ပြီးတော့ဒီသူကလည်းဒီကပ်ဖားအကယ်ဒမီဆိုတော့ဒီ Flash Season အကြောင်းကိုကြံဖန်ပြီးတော့ချီးမွမ်းတာပြောင်းပါဗျာဆိုတော့ဒီဟာလေးပတ်သက်ပြီးတော့တခါဒီဗြိတိယအစိုးရထုတ်တဲ့မြန်မာလွတ်လာရေးချိုးဖောက်မှုဒုတိယဒွဲမှာတော့ဒီဘိုနေဝင်းဥဆောင်တဲ့ Flash Season ကအောင်မြင်တယ်လို့ပေါ်ပြပါတယ်ဒါပြီးနဲ့အချင်းလျာကြက်ခင်းမိပြီးတော့မနည်းမတရက်ဆက်တဲ့စစ်စင်ရေးလို့မှတ်တမ်းတင်ထားတယ်။အဲ့တော့ဒီဘတ်တင်ဒေတာသူစာအုပ်မှာသူကအရင်ကရှိတဲ့ပြင်းမနာကလူတွေကိုလိုက်မေးကြည့်တဲ့အခါကျတော့အဲ့ဒီမှာ ဘုသူနေဝင်းရဲ့တိုင်ရင်လေးကတနည်းအားတိုက်လူတက်ပြီးလူရက်ပြီးအဲ့ပြင်းမနာမျိုးနယ်မှာစပြီးတော့ရန်နာတွေအကုန်လူလူပြီးတော့ပြင်းမနာမျိုးတွေကမွတ်စလင်ကြောက်ကုန်တယ်ဒေါ်ပုကိုပြန်ရောင်းတယ်အဲ့ဒါတွေကိုပြင်းမနာသားတွေကိုပြန်ပြောတယ်အဲ့ဒါကြောင့်မလို့ဘုသူနေဝင်းရဲ့ပြည့်စက်ကြမ်းကြုတ်မှုကြောင့်ပြင်းမနာနယ်မှာကွန်မြူနတီကဘုသူအောင်ဆန်းပဲပါလာမယ်အစားတကားဘုသူအောင်ဆန်းအစိုးရကိုတော်တော်မုန်းပြီးတော့ကွန်မြူနတီဘက်ကိုအများကြီးပါသွားတယ်ဆိုတော့အဲ့ဒါသူ့ရဲ့ရက်ဆက်ကြမ်းကြုတ်တာပေါ့ဗျာအဲ့တော့တမိုင်းမှာသူတို့ကခုနတမိုင်းမှာပြည်သူရေးဆိုပြီးသူတို့ရေးနေတာတွေရေးတော့တစ်ဖက်ကနင့်လာတဲ့လူကလည်းရေးမဲ့လူမရှိဘူးဆိုတော့ဘာတိလိနာတို့လူတွေပေါ့ဗျာအင်္ဂလိပ်လူရေးတာဗမာပြည်မှာလည်းတိတ်မရှိဘူးဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဟိုစာအုပ်ဝေဖန်ခန်းထဲမှာတော့ကျွန်တော်ဒီအကြောင်းတွေတော့ရေးတော့ထားတယ်ဗမာပြည်မှာဒါစာအုပ်လည်းထုတ်ဖြစ်ပါတယ
်ဆို
တော့ဒါမျိုးကအများကြီးလူတွေဗျာကျွန်တော်တို့ရေးဖို့အမှန်ဖြစ်ဖို့ဟာ
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီ7 July နဲ့ပတ်သက်ပြီးတော့လည်းပဲဖြည့်ရမှန်ပြည်သူရေးဆိုတော့တကယ်တော့အာနာလက်စီတွေအဲဒီကအာနာပိုင်းချင်းမပါပဲလုတ်တင်တဲ့သဘောပေါ့ဆရာ
ဟုတ်တယ်ဟုတ်တယ်အဲတော့အခုပေါ်ရအခုလိုနေအကောင်းဆုံးခလာဟိုဟိုဒီနိုင်ငံသားတွေမှာလည်းကတ်သားပညာရှင်မပါပဲနဲ့တမတမပေါ့ဗျာတေချာရေးနိုင်တဲ့လူတွေလုတ်ဖို့လိုတယ်အဲ့လိုမျိုးကဗမာတမိုင်းမှာမရှိခဲ့ဘူးဗျာမရှိခဲ့ဘူးတော့ဒီအစင်းလာဟိုသောကပြောသူများနိုင်ငံတွေမှာတော့ဒါပြန်ပြီးတော့ဟုတ်ပါတယ်ဒါသူတက်ရင်တက်ပါတယ်ဆို Truth and Reconciliation Commission ဆိုတာဒီဥစ္စာတွေရှိတယ်ဒါတည်းကသူတို့ပြန်ပြီးတော့ထောင်ချပုံမဟုတ်ဘူးဒါမျိုးဖြစ်ခဲ့ပါတယ်ဆိုတော့အမှန်တော့ကတော့နောက်လာနောက်သားတွေသိခွင့်ရှိတယ်လို့ထင်ပါတယ
်တော်မေ့ရင်အားချအဲ့တော့ဒီလူတွေဟာအဲ့ဒီကအကြောင်းသားတွေကိုပြစ်တတ်တယ်တက္ကသကိုဒိုင်းမိုင်းနဲ့ဖောက်ပြီးတော့ဖျက်ဆီးလိုက်တယ်ဆိုတာကျောင်းသားတွေရဲ့အန္တရာယ်တိုင်းပြည်ကိုတကယ်နစ်နာစေမယ်ရုပ်စွာဆုံးသူတို့အာဏာကိုစိန်ခေါ်နေရယ်ဆိုရဲအဆင်မှာရောတကယ်ရှိသလားဆရာအဲ့ဒီတော့ကျောင်းသားတွေရဲ့ထုတ်ချက်မှုကဘလောက်ကြောက်စရာကောင်းလို့ပြစ်ခဲ့ရလို့ထင်ပါလဲသူတို့ဒေါသစိတ်ဆောင်နဲ့တုံ့ပြန်ပြီးတော့ပြစ်တာလားဆရာဘယ်လိုသုံးသပ်လို့ပါလဲဆရာ
အဲ့ဒီတော့ကျောင်းသားလှုပ်ရှားမှုဆိုတာဒီမြို့ထဲတောင်မရောက်ပါဘူးဗျာတက္ကသိုလ်ဝင်းထဲတွေမှာတက္ကသိုလ်ဝင်းထဲမှာသူတို့လူလားချက်ကိုတောင်းဆိုတာဒါပဲအဲ့တော့ဒီစစ်တပ်ကအစိုးရလုပ်တဲ့အခါမှာသူ့ကိုဆန့်ကျင်တဲ့လူအလုံးဟာရန်သူပဲအဲ့တော့လူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်ပုံကြီးဖြစ်ဖြစ်သူ့ကိုဆန့်ကျင်တဲ့လူကိုစစ်တပ်ကရန်သူလို့သဘောထားလိုက်အဲ့တော့သူကဟိုဒါကိုပြစ်တပ်ပြီးတော့နောက်နေ့ကျတော့လူပိုင်းစကားပြောတာပေါ့ဒါဒါချင်းလန်လန်ချင်းတုတ်တုတ်ချင်းဆိုပြီးတော့နောက်ဆုံးမင်းဟိုသူကပြည်သူတွေရှိရလက်နဲ့တော့လိုက်ပင်းပြီးကျွန်တော်အရင်ကကျွန်တော်ဖေးရနှလုံးယူတနတ်တော်အသိင်းချာဒီစစ်အစိုးရဆိုတာရှင်းရှင်းပြောရင်တော့လူမိုက်အစိုးရပဲဗျအဲ့တော့ဒီဗမာဘုရင်တွေကလည်းလူမိုက်ဘုရင်တွေပဲအဲ့လူမိုက်ကတော့ကြီးစိုးတယ်ဒီလူကလူမိုက်ဖြစ်တယ်ဆိုတာကိုတော့ပြောဖို့လူတယ်ပေါ့ဗျာတိတိကျကျအထောက်အထားနဲ့ခိုင်မာနဲ့ပြောဖို့လူတယ
်ဟုတ်ကဲ့အဲ့ဒီလို Truth and Reconciliation ဖြည့်ရမှန်ကိုအဖြေရှာပြီးတော့မစင်းလင်းခဲ့ရဘူးဆိုရင်နောင်ကိုလည်းဒါမျိုးတွေကကြုံလာနိုင်တယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်ဒါမျိုးကသူကလုံးလေးလောက်တာရှိတာပေါ့ဗျာစစ်တပ်ကအမိန့်နာကတာဝန်မရှိဘူးဗျာဘုံနေဝင်းခိုင်းလို့ကပြစ်တတ်တာပဲဒါမှတာဝန်မရှိဘူးဆိုပြီးတော့ဒီမှာစစ်ဖို့ဆိုတာဒီအမှားအမှန်ဝေဖန်နိုင်တဲ့ဉာဏ်မရှိဘူးဗျာသူကခိုင်းတာအကုန်လုတ်တာဟိုညာစစ်ဖို့ကနေထွက်သွားတဲ့လူတွေကနည်းနည်းပေါ်စာဖတ်တဲ့အခါမှာ conscience ရှိတာလေဒါပဲစစ်ဖို့လုတ်နေတော့ခိုင်းတာကိုအကုန်လုတ်တယ်အဲ့တော့ခိုင်းတဲ့လူမှာအပြစ်ရှိတာပေါ့
ဒီလူတွေဟာသမိုင်းမှာတရားခံဖြစ်မှာတော့သူတို့ကြောက်တယ်ပေါ့ဆရာသူတို့လောက်ကမှားတယ်ဆိုတာသိတဲ့သဘောပေါ့ကြီးတော့
အဲ့ဒီသဘောပေါ့သူတို့ကဒီမဟုတ်တာလုတ်တယ်ဆိုတာနေရာမှာတော့သူရှက်ရင်ရှက်လာမှာပေါ့ဗျာအခုဂျပန်ပြည်မှာuniform ဝတ်ရဲတယ်လို့ပေါ့ဗျာဂျပန်စစ်ဘုရား uniform ဝတ်ပြီးတော့မျိုးတွေမလာရဲတော့ဘူးဘာလို့လဲဆိုတော့ဂျပန်ပြည်မှာလဲစစ်တပ်ကဘိုးကြရတာတကယ်တပြည်လုံးချွတ်ချုံချပြီးတော့အကုန်လုံးပြောင်းလုံးဖြစ်သွားတယ်ဘဝရောက်သွားတာဟုတ်ရဲ့လားစစ်တပ်ကိုအမေရိကန်ကရိုက်ချိုးပြီးတော့ဒီမနေနိုင်အောင်အကုန်လုံးလုတ်လိုက်တဲ့အခါကျမှဂျပန်ပြည်မှာစစ်ဝါဒပျောက်သွားတာဟုတ်ရဲ့ဗမာပြည်မှာတော့အဲ့လိုမျိုးလုံးမဲ့လူမရှိတော့စစ်ဝါဒတပြည်မဟုတ်တပြည်နဲ့တော့ကြားနေတာပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာသမိုင်းမှာဆူယူစကားလဲရှိရထင်ပါတယ်ဆရာ history is written by the victor ဆိုရအမှားချင်းဒုတိယကမ္ဘာစစ်တို့ဘာလို့ဆိုလဲရုပ်ရှင်တွေကြည့်ရင်မဟာမိတ်တွေစစ်နိုင်တဲ့ဘက်ကလူတွေရိုက်တာတွေကြီးပဲကျွန်တော်တွေ့နေရပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရောဒီအစင်လာပဲဆက်လက်ပြီးရရှိနေအောင်မလားဆရာ
အဲကျွန်တော်အဲ့ဒီမှာတခုပြောချင်တာပေါ့ဗျာအရင်တော့ကိုကိုကျော်စံသားလည်းသိပါတယ်ဒီကားမတ်ရေးထားတဲ့ the 18th Brumaire of Louis Bonaparte ဆိုတာတော့ဒါဘာလဲဆိုဒီပြင်သစ်တော်လာရေးမှာအာနာရှင်စနစ်ကိုတော်လာနဲ့တော်လာရေးပဲဗျာဒါပေမဲ့အာနာရှင်စနစ်ကိုတော်လာရင်းနဲ့အဲဒီလူဝင်မာလာကိုရဲ့နေမှာအဲ့ဒါပြင်သစ်တော်လာရင်းပြည်ကလေးမှာဘရူမင်ယာ16ရဲ့နေလို့ခေါ်တယ်အဲဒီလူဝင်မာလာကိုရဲ့နေကြတော့အဲ့ဒီနပိုလီယံဆိုတဲ့စစ်အာနာရှင်တက်လာတာပဲအဲ့ဒါဘာဖြစ်လို့လဲဆိုတော့နှစ်ပေါင်းများစွာရှိနေတဲ့နိုင်ငံရေးအယူအဆတွေအတွေးအခေါ်တွေရိုးရာဓလေ့တွေဟာတနည်းမဟုတ်တနည်းနဲ့ရှင်းတန်းနေတော့မယ်တဲ့ကြွယ်ပြဖို့အလွန်ခင်းရင်းတယ်လို့သူကဆိုတယ်
သူတော့မြန်မာနိုင်ငံမှာလည်းပဲမကောင်းတဲ့စကြိုက်က
ကြောက်မှာပဲဟိုဓာရီကနှစ်ပေါင်းများစွာတိုက်ပွဲဝင်ပြီးတော့အခု free press ရှိတဲ့အထဲမှာချချပြလို့ရှိရင်တော့တဖြည်းဖြည်းနဲ့ငါတို့လုပ်တဲ့ဥစားကိုလူသိရှင်ကြားပြအောင်ချပြနေပါလားဆိုတာပြည်လာရင်တော့လူချပြနိုင်တဲ့လူပေါ့ဗျာတာဝန်သိတဲ့စာနေစဉ်လွတ်လပ်မှုပေါ့ဗျာအဲလိုလုပ်ပြနိုင်တော့တဖြည်းဖြည်းနဲ့သူတို့နည်းနည်းတော့လက်ယွန့်လာမယ့်သဘောရှိတယ်ပေါ့ဗျာ
ကျွန်တော်နောက်တစ်ခုစဉ်းစားမိရရှိပါသေးတယ်ဥပမာပြအဲတက်ကတူသမကဆောက်အောင်ကျွန်တော်ဆိုမမြင်ဘူးလိုက်ဘူးဆရာကျွန်တော်ရောက်တဲ့ခေတ်မှမရှိတော့ပါဘူးအခုမြန်မာနိုင်ငံမှာအင်တန်ချမ်းသာကြွားရတဲ့သတိကြီးလေးရှိနေကြတယ်။အဲဒီသတိတွေကလည်းပဲဟိုမှာအဆောက်အဦတွေလှူဘာလှူညာလှူအများကြီးအလှူစာတုခေါ်ပါတယ်။ဒီအဆောက်အဦကိုပြန်လဲဆောက်လုပ်ဖို့ဘယ်သူမှလှူဒန်းခြင်းစိတ်လည်းမရှိကြဘူးလားမသိဘူး
။အဲဒါတော့အရင်တော့ဟိုတက်ကလူကထွက်တဲ့လူပေါ့ဗျာ။ဆိုရင်တော့ဒီစိတ်ရှိမှာပေါ့။ဥနုလက်တဲ့တုန်းကចောင်းသားပြဿနာဖြစ်ရင်ဥနုကလာပြီးတော့ဒီဝင်းတင်းတပင်ခမ်းမတီအောင်လာပြီးတော့မိန်ကုန်းပြောရဲတယ်။သမဂ္ဂထဲမှာဝင်ပြောရတယ်ဇသမဂ္ဂသူတို့နေလာတဲ့သမဂ္ဂပေါ့ဗျာသူတို့တက်ကမခဲရင်အဲ့တော့ဘိုးကျုံနေဝင်ကြတော့ဒီចောင်းသားဘဝမှာဟိုအရဲတောင်မြင်းလောင်မိမလိုက်လှုပ်လာတဲ့ပုံကိုဆိုတော့ဒါကြီးလည်းကြီးဆိုင်တာမဟုတ်ဘူးအဲ့တော့တက်ကတူလည်းတစ်နှစ်လောက်တက်ပြီးတော့ဒါတွေဘာဒီဘာမှတန်ဖိုးမထားဘူးပေါ့ဗျာဆိုတော့တန်ဖိုးထားတဲ့ပုံမှလည်းဘူတည်တယ်ဗျာအဲ့တော့အရသာအဖွဲ့အစည်းဒီဒီမိုကရေစီသဘောတရားဒီသမဂ္ဂသဘောတရားဒီသဘောတရားတွေကိုတန်ဖိုးထားတတ်တဲ့စိတ်ဓာတ်ကလည်းရှိဖို့လိုတယ်ဒီသဘောတရားတွေကိုစံတမတ်ချက်တွေကိုဘာမှဒီ idealism ကိုတံပိုးမထားဘဲနဲ့အမိတ်နာခံရင်အကုန်လုံးမယ်ကလေးလူကြီးဖုန်ကြီးမကြအကုန်တတ်မယ်ဆိုတော့စိတ်တိုက်ရှိတဲ့လူတွေကတော့ပြေလုံတယ်ဟဲ့ညာ